အခုလက်ရှိအနေနဲ့အင်းစိန်ထောင်အထုတရားရုံးမှာတရားရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုတွေတရားရုံးကိုတက်ရောက်ကြားနာခွင့်မရှိဆိုတာနဲ့ပတ်သက်ပြီးတောင်းဆိုနေမှုတွေဟာတိုက်ပွဲအသွင်ကိုဆောင်းလာနေပါပြီ။88မျိုးဆက်ကျောင်းသားတွေဖြစ်တဲ့ကိုမင်းကိုနိုင်ကိုကိုကြီးနဲ့ကိုလှမျိုးနောင်တို့ကတရက်ခွင်မှာဒီကနေ့တရားဝင်တောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။ဒီကိစ္စအတွက်88မျိုးဆက်ကျောင်းသားမိသားစုဝင်တွေကလည်းသက်ဆိုင်ရာကိုအောက်တိုဘာလ23ရက်နေ့ညစွဲနဲ့စာပို့ခဲ့ပြီးဖြစ်ပါတယ်။အလားတူအင်းစိန်ထောင်အထူးတရားရုံးမှာတရားရင်ဆိုင်နေရတဲ့တခြားမိသားစုဝင်တွေကလည်းတီးခြားစာတွေပို့တယ်လို့သိရပါတယ်။ဟာတာတရုတ်ဆောင်ကိုစာကနာရဲ့အကူကိုတေစာကအခုလိုပြောပြပါတယ်
။ကိုမင်းကိုနိုင်တို့အုပ်စုရောကျွန်တော်တို့အုပ်စုတွေရောကြံဥက္ကမီရတို့ပါတို့အကုန်လုံးပေါ့နော်။အဲ့လိုမိသားစုနဲ့တွေ့ခွင့်ရဖို့အတွက်ဒီအပေါ်ပိုင်းကြည်ရဲ့ရေးကိုရောနောက်တော့ဒီထောင်မှုစီကိုရောအကုန်လုံးကမှစာဝိုင်းတင်ကြတာ။
ကိုတေစာတို့အနေနဲ့ဘာများမျှော်လင့်ထားလဲခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့လေ
။မျှော်လင့်ထားတာတော့ကျွန်တော်တို့ကသိတော့မရှိပါဘူး။ဒါဘဘလို့ဖြစ်ပြီးတော့ဒီလိုတွေပိတ်ဆို့တယ်ဆိုတာတော့ကျွန်တော်လည်းတိကျတော့မသိသေးဘူးပေါ့။နည်းနည်းပါးပါးလောက်ပဲကျွန်တော်တို့ကသိတယ်။ဒါပေမဲ့သိပြီးတော့လည်းဟိုမလုပ်ပါဘူး။သူတို့ဘလောက်ဒီတိုင်းတာဒီသူတို့လုပ်ပေးနိုင်လုပ်နိုင်လဲဘာညာပေါ့။အဲ့ဒါကိုပဲကျွန်တော်တို့ကစောင့်ကြည့်နေတာ။အခြေအနေကိုအထက်ကတော့မောင်တိရတို့ကတော့ပြောတာတော့ဘာမှမလုပ်နဲ့ဘယ်သူနဲ့မှလည်းမတွေ့နဲ့ပြစ်ထားလိုက်မတွေ့ရတော့လည်းဘာဖြစ်လဲတော့ထောင်ဝင်စာသွားတွေ့တယ်ဥပမာပါဆက်သွားပို့တယ်ပါဆက်သွားပို့တဲ့အခါကျရင်တော့လူချင်းတွေ့ရတယ်ပေါ့လေဒီကြောင့်တွေ့တဲ့အခါကျတော့မတွေ့ရတော့ဘူးဆိုတော့ရတယ်ပြဿနာမရှိဘူးလေးမစေးဘာမှမလုပ်နဲ့ဘာညာနဲ့ဆိုပြီးတော့သူတို့ကတော့အဲ့လိုပြောတယ်ဒါပေမဲ့ကျွန်တော်တို့မိသားစုတွေအနေနဲ့ကတော့တွေ့ချင်တာလေးတခုတည်းပါပဲ
ကိုစာကနာကတော့ဒီကိစ္စအတွက်ဘာမှမလုပ်နဲ့လို့ပြောခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့မိသားစုဝင်တွေတရားရုံးကိုလာရောက်ခွင့်နဲ့ပတ်သက်ပြီးတောင်းဆိုမှုတွေကတော့ပြင်းထန်လာနေပါပြီ
ဒီကနေ့ပါအင်္ဂါနေ့ကကိုပြေချိုးလိုက်ပါကိုကြီးကကျွန်တော်နဲ့ဦးအောင်သိန်းနဲ့နှစ်ယောက်တောင်းယူထားတဲ့ပါဝါလေးကိုကြားရုပ်တယ်။တောက်ကြနေမှာကြားတဲ့ခါကျတော့ကိုမြဆန်တို့ကိုအောင်စုံဦးပါသုံးဦးနောက်တစ်ခါကိုမြဆန်တို့ကိုတင်ဆန်းတို့ကိုအောင်သွင်းတို့နောက်ကိုအောင်မြင့်တို့လေးဦးရဲ့နောက်တစ်ခါကိုဝင်းမော်တူဦးရဲ့နော်သူတို့အမှုအလုံးပေါင်း6မှုရရှိတယ်။အဲ6မှုကလည်းကျွန်တော်တို့ကိုပါဝါပြန်ရုပ်သိမ်းတယ်နော်။ဒီနေ့လာနေ့ကကိုထွန်းနှုံးဦးပါလေးဦးသူတို့လေးဦးကလည်းအမှု6မှုလောက်နဲ့ရင်ဆိုင်နေရရှိတယ်။သူတို့ကလည်းပြီးခဲ့တဲ့ရုံးချင်းတုန်းကတော့သူတို့ရှင်းနေနေနေနဲ့မင်းညာချင်းမပြပါနဲ့ကျန်လာမေးကိုမမေးပါနဲ့သူတို့ကလည်းမင်းညာချင်းချေချချင်းမလုပ်ပါဘူးဆိုပြီးတော့ပြောတယ်။တရားရုံးကျွန်တော်တင်ပြတယ်ရုံးကဆက်စစ်တယ်။လာမယ့်ရုံးချင်းမှာသူတို့ရှင်းနေပါပါခိစ္စနဲ့ပတ်သက်လို့ရှင်းလာမယ်လို့ပြောတယ်။အခုတင်းလာနေရရုံးချင်းမှာကျွန်တော်တို့ရှင်းနေပါပါဘူးသူတို့ပြန်ရုပ်တင်းတယ
်။88မျိုးဆက်ကျောင်းသားတွေကအပတခြားတရားရင်ဆိုင်နေရသူအဖွဲ့တွေရဲ့ဖြုတ်ချမှုတွေပါဒီဆောင်ရွက်မှုဟာတရားရုံးကိုတပိတ်ပေါက်နေတဲ့ပုံစံပါလားလို့မေးမြန်းကြည့်တဲ့အခါမှာတော
့တရားရုံးကိုတပိတ်ပေါက်တာမဟုတ်ဘူးစစ်ဆေးမှုအပိုင်းကိုဦးအောင်ဆောင်ရွက်မှုမလုပ်တော့တာပေါ့နော်တပိတ်ပေါက်တာတော့မဟုတ်ဘူးသူတို့ကျုံထွက်တယ
်အခုလိုအထူးတရားရုံးမှာမိသားစုဝင်တွေကိုလာရောက်ခွင့်မပေးတာဟာအမှုများကြံ့ကြာတာကြောင့်ဖြစ်တယ်လို့အာဏာပိုင်တွေဘက်ကအကြောင်းပြပါတယ်ဒါပေမဲ့ဒီပြဿနာဟာမိသားစုဝင်တွေလာရောက်ခွင့်ထက်ပိုပြီးကြည့်ထွားလာနေပါပြီ။ရှင်းနေဥက္ကမောင်ရှင်ကအခုလိုဆက်ပြောပါတယ်
။ဒီတရားစီရင်ရေးပေါ်မှာသူတို့ယုံကြည်မရှိဘူးဆိုတာကနေပြီးတော့ဒီတရားစီရင်ရေးမှာเนาะ free and fair ပေါ့လွတ်လပ်ပြီးတော့တရားမျှတမှုရှိအောင်ဆောင်ရွက်ပေးတာ။နောက်တစ်ခါဒီမိသားစုနောက်ထောင်ဝင်เนาะသိဆုံးမပေးတာ။နောက်ဆုံးချက်ကတော့ကျွန်တော်တို့တရားစီရင်ရေးမှာအုပ်ချုပ်ရေးဘဏ်ကနေပြီးတော့ဝင်ရောက်ဆွတ်ဖက်နေတယ်။ဒါကြောင့်မလို့တရားစီရင်ရေးမှာအုပ်ချုပ်ရေးဘဏ်ကဝင်ရောက်ဆွတ်ဖက်မှုကိုမလုပ်အောင်ဆောင်ရွက်ပေးပါ။ဆိုတဲ့တောင်းဆိုချက်သုံးခု
ရှင်းနေဥက္ကမောင်ရှင်ပြောပြတော့တာပါလာမယ့်ရက်ပိုင်းအတွင်းမှာဒီပြဿနာအတွက်ဖြေရှင်းချက်တစ်ခုခုတော့အာဏာပိုင်တွေကပေးလိမ့်မယ်လို့ဥပဒေအတိုင်းဝန်းကမျှော်လင့်နေပါတယ်တစ်ဖက်ကလည်းမိသားစုဝင်တွေကတော့ပိုပြီးတင်းကျပ်မှုတွေလှုပ်လာလိမ့်မလားဆိုတော့စိုးရိမ်မှုတွေလည်းရှိနေတယ်လို့ RFA ကပြောပြပါတယ်ခင်ဗျာ